Gaza ga a chi song se yon phit the Shifa se yon win de ne ta phwa mi ye thana a saung go taok chan ni ga Israel thong chi thi bi naw ma se yon ma kho long ni ja de Palestine thong maung mya soa thwet pye ni ja ba de social media ma tin tha de yauk tan rue ne tadin thana rue ga sit sit tha de video rue de ma lo pyin pa lu na thana a pyin pa ma phyo phye phit ni de myin ngwe ni go twi ya ba de Hamas ထိန်းချုပ်ထားတဲ့ Gaza ကျွမ်းမကြီးဌာနရဲ့ပြောဆိုချက်အရအဲ့ဒီဆေးရုံမှာလူတောင်းနဲ့ချီခိုလုံးနေကြတယ်လို့ဆိုပါတယ်။ Israel ဘက်ကတော့ Hamas ကဆေးရုံတွေကိုအကာအဝယ်ယူပို့အောင်နေတယ်လို့ဆွဆွဲပြီး Shifa ဆေးရုံအောက်မှာ Hamas ရဲ့ကုက္ကရေးစင်တာတစ်ခုရှိတယ်လို့အကြောင်းပြပါတယ်။ဒါကို Hamas နဲ့ဆေးရုံဝန်ထမ်းတွေဘက်ကတော့ညှင်းဆိုပါတယ်။ဒီပိုင်းထဲမှာပဲတောက်ကြနေမှာ Geneva ကကုလသမဂ္ဂဆိုင်ရာ Palestine သံအမတ်ကြီး Ibrahim Qureshi ကGaza ကပ်ပြောင်မှာ Israel ရဲ့ကျူးလွန်မှုတွေကို Ukraine ရဲ့မှာ Russia ရဲ့နိုင်ငံတကာဥပဒေချိုးဖောက်မှုတွေနဲ့နှိုင်းယှဉ်ပြီးအနောက်နိုင်ငံတွေရဲ့မတူညီတဲ့ရည်တည်ချက်တွေကိုဝေဖန်ဖြစ်တင်လိုက်ပါတယ် Ukraine မှာခဏတာရေနဲ့လက်စစ်ပြတ်တောက်သွားတော့က Russia ဘက်ကရပ်သားအခြေခံအဆောင်တွေကိုတိုက်ခိုက်ခဲ့တာအတွက်ဥရောပသမဂ္ဂအကြီးအကဲကစစ်ရာဇဝတ်မှုမြောက်တယ်လို့ထွက်ပြောခဲ့တာကိုဥပမာပေးပြီး Gaza ကိုပိတ်ဆို့ဖြတ်တောက်နေတာနဲ့ October 17ရက်ခဲကလက်စစ်မီးပြတ်တောက်ပြီးရပ်သားတွေထိကိုက်နေတာနဲ့ပတ်သက်လို့ဥရောပသမဂ္ဂခေါင်းဆောင်တွေကလေပြေထိုးပြီး Israel ရဲ့ Hamas ပေါ်တိုက်ခိုက်ပိုင်ခွင့်ကိုခုခံပေးနေကြတယ်လို့ Palestine သံမတ်ကြီးကဝေဖန်ထားပါတယ်။ Israel စစ်တပ်စစ်ဆေးရေးအကြောင်း Gaza မှာ Palestine သေဆုံးသူဦးရေကမျိုးသမီးနဲ့ကလေးသူငယ်အများစုအပါအဝင်လူ 1,800 ကျော်သွားပြီလို့ Hamas လက်အောက်ခံ Gaza ချမ်းမာရေးဝန်ကြီးဌာနကပြောပါတယ်။ Hamas ရဲ့အရင်လကခဏဦးတိုက်ခိုက်မှုကြောင့် Israel ဘက်ကရပ်သားအများစုပါဝင်တဲ့လူ 1,400 ကျော်သေဆုံးခဲ့ပါတယ်။